မြန်မာနိုင်ငံမှာအဖရိကရိကြားတနိုင်ငံလုံးအတိုင်းအတာနဲ့အိုးရင်ဆွန့်ခွာထပ်ပြေးရသူအရက်သားကဒီသတင်းပတ်ထဲမှာ3သန်းကျော်ထိစံချိန်တင်ရောက်ရှိလာပြီလို့ကုလသမဂ္ဂကပြောပါတယ်။ဒီကိန်းဂဏန်းဟာ6လအတွင်း50ရာခိုင်နှုန်းတဟုန်လို့ခုန်တက်သွားတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရဲ့မေလ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိပြည်တွင်းကနေဆွန့်ခွာထပ်ပြေးရသူ3သန်းနဲ့2.8သန်းကျော်ဟာပြည်ပခနဲ့မလုံခြုံမှုကြောင့်ထွက်ပြေးတိတ်ဆောင်နေရတာဖြစ်တယ်လို့ဆိုပါတယ်။ဒါပြင်အိုးအိမ်မဲ့ဖြစ်ခဲ့ရသူတွေရဲ့သုံးပုံတစ်ပုံကလည်းကလေးငယ်တွေဖြစ်နေပြီးသူတို့ရဲ့ပညာရေးနဲ့အနာဂတ်ခါပြိပခါကြောင့်ကြပြောင်းကြပြန်နေဖြစ်ခဲ့ရတယ်လို့ပြောပါတယ်။လူပေါင်း 18.6 တန်းလောက်ဟာလည်းလူသားချင်းစာနာထွက်ထားမှုဆိုင်ရာလိုအပ်ချက်ရှိနေပြီးအိုးအိမ်မဲ့လူသုံးသန်းဟာအသက်ရှင်ရပ်တည်ဖို့အတွက်ရုန်းကန်နေရတယ်ဆိုပါတယ်။ဒါဟာမနစ်ကတည်းကလူတစ်တန်းကျော်ပိုများလာတာဖြစ်ပြီးအကူအညီလိုအပ်နေသူတွေထဲမှာကလေး6တန်းပါဝင်နေတယ်လို့ကုလသမဂ္ဂကမှတ်တမ်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အလဲပိုင်းကချင်းပြည်နယ်ဘကွေးနဲ့စကိုင်းတိုင်းဒေသကြီးတွေမှာရွှေပြောင်းနေထိုင်သူဥယျာဉ်1.5သန်းနီးပါးရှိပြီးကယားဘကိုးကရင်ပြည်နယ်ရှမ်းပြည်တောင်ပိုင်းမွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာတော့နေရဆွန့်ခွာသူ9သိန်းကျော်ရှိနေပါတယ်။ရခိုင်ပြည်နယ်မှာလည်းလူ3,500,600ဟာအိုးမဲ့အိမ်မဲ့ဖြစ်နေပါတယ်ခင်ဗျာ။